ပါကစ္စတန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲကိုဦးဆောင်ချီတက်နေတဲ့အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအမရခန်ကိုဂျာတာပရင်းနေကတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရရှိသွားခဲ့တယ်လို့သူ့ရဲ့ပါတီဖြစ်တဲ့ PTI ပါတီတာဝန်ရှိသူတွေကပြောဆိုပါရတယ်။ဒီပြစ်ခတ်တိုက်ခိုက်မှုကြောင့်အနည်းဆုံး2ဦးသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းခန်ကိုတော့ပန်ချက်ပြည်နယ်မြို့တော်လာဟိုးဆေးရုံကိုပို့ဆောင်ထားပါတယ်။
इमरान खान साहब कुछ देर पहले यहां उनको लाया गया
သူရဲ့အခြေအနေဟာတည်ငြိမ်မှုရှိပါတယ်လို့ဒေသခံဆေးရုံတာဝန်ရှိသူသူဖြစ်တဲ့ဒေါက်တာဖိုင်ဆယ်ဆော်တန်ကပြောဆိုခဲ့တာဖြစ်ပါတယ်အစ္စလာမဘတ်မြို့တော်ကိုဥတီချစ်တဲ့နေတဲ့ဆန္ဒပြပွဲကိုဦးဆောင်လာသူအသက်80အရွယ်လူကြိုင်များတဲ့အတိုက်ခံခေါင်းဆောင်ခန်ဟာပန်ချပ်ပြည်နယ်တဲ့ကဝဇီယာဘတ်မြို့အရောက်မှာကားပေါ်မှာရှိနေစဉ်တမားကအောက်ကနေပစ်ခတ်ခဲ့တာကြောင့်ခြေထောက်မှာဒဏ်ရာရရှိသွားခဲ့အကြောင်းသူ့ပါတီအကြီးအကဲအရာရှိတဦးဖြစ်တဲ့ Ralph Hassan က VOA ကိုအတည်ပြုပြောဆိုပါရယ်တနတ်သမားကပေါင်းပြန်တနတ်တွေနဲ့ဆန္ဒပြသူတွေကိုဆက်လက်ပစ်ခတ်ခဲ့ပေမဲ့တနတ်သမားကိုလူအုပ်ကဝိုင်းဝန်းပိတ်ဆို့ခဲ့ပါရယ်တနတ်သမားကိုရဲကဖမ်းဆီးထားပါရယ်ဝန်ကြီးချုပ်ခေါင်းခန်ရဲ့ပါရွေးတဲ့ဥဆောင်မှုကိုပကြိုက်လို့သူတူတဲ့သဘောနဲ့တိုက်ခိုက်ခဲ့တာလို့တနတ်သမားကထွက်ဆိုတဲ့ဗီဒီယိုကိုရဲကသတင်းတောက်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့ PTI ပါတီဘိုးကောမဒီဝင်တူဖြစ်တဲ့ချောင်းထရီဝက်ဖတ်ဟူစိန်ကတော့ဒါဟာဝန်ကြီးချုပ်ဟောင်းခန်ကိုအစီအစဉ်ရှိရှိလှုပ်ပြန်တိုက်ခိုက်တပ်ဖြတ်တာပဲဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။